Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ24ရက်ပုတ်ထူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုတော့ခင်ဗျားသက်နဲ့အတူကြီးညာပေးသွားမှာပါပြင်သစ်သမရရရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးဒီပေါ်လုံးဝလက်ခံနိုင်မှာမဟုတ်ဘူးလို့ပြင်သစ်သမရရုံးကပြောဆိုလိုက်တာမားရှော့ကကူးစက်ခံရသူနောက်ထပ်4ဦးတိုးလာတယ်လို့တောင်ကိုရီးယားအရာရှိတွေကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နလဖိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းတော်တွေထဲကတော့ပလောင်လက်နက်ကင်တပ်နဲ့မြမတပ်မတော်တို့ကြာဒီကနေ့မှာပဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒါနဲ့ပတ်သက်လို့ PSLF ရဲ့အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးတာဖုံးကျော်ကအခုလိုပြောကြားလိုက်ပါတယ်
အဲကျွန်တော်တို့အခုတိုက်ပွဲတွေလည်းရှိနေပါတယ်ဒီနေ့လည်းတိုက်ပွဲရှိတယ်မနေ့ကလည်းရှိတယ်ဆိုတော့အစိုးရတပ်ဖက်ကတော့ကျွန်တော်တို့ဒီတပ်ဖက်ကိုဒီလိုပူပြင်းအ
ားဒါအပြင်မြန်မာနိုင်ငံမှာရောက်နေတဲ့ American ပြည်ထောင်စုအတန်လွင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်ရေးဘုတ်အဖွဲ့ BBG အဖွဲ့ဝင် Matthew Armstrong ဟာတမရဦးသိန်းစိန်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့တဲ့တဲ့င်းဒီနောက်ပိုင်းမှာတော့စိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့င်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးမှာပါ
လက်ရှိပြင်သစ်သမ္မတ Francois Hollande နဲ့သူ့အရင်သမ္မတနှစ်ဦးတို့ရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိဘဲနိုင်ငံလုံခြုံရေးကိုချေချောက်တဲ့ဘလို့လို့ရဲ့မျိုးကိုမဆိုပြင်သစ်နိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြင်သစ်သမ္မတရုံးကပြောပါတယ်WikiLeaks ကထုတ်လိုက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Hollande ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ထွက်လာတဲ့ထုတ်ပြန်ချက်မှာအဲ့ဒီလိုပြောထားတာပါ American နိုင်ငံတော်လုံခြုံရေး Agency NSA ဟာနောက်ဆုံးပြင်သစ်သမ္မတ3ဦးအပေါ်တရှိုလောက်စောင့်ကြည့်ခဲ့တယ်လို့ WikiLeaks ကပြောထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြင်သစ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Jane Hartley ကိုပြင်သစ်နိုင်ငံသားရဲ့ဝန်ကြီး Lauren Fabius ကဆင့်ခေါ်ခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါရယ် WikiLeaks ကထုတ်ပြန်တဲ့အထောက်အထားတွေကိုပြင်သစ်နေစဉ်သတင်းစာ Liberation နဲ့သတင်းတွေကိုစုံစမ်းထောက်လှမ်းပြီးရေးသားဖော်ပြတဲ့ Media Part တို့ကဖော်ပြထားပါရယ် WikiLeaks ရဲ့အထောက်အထားတွေဘလောက်တိကျမှန်ကန်နေဆိုတာနဲ့ပတ်သက်တဲ့အထူးပြုချက်တွေကတော့ချက်ချင်းထွက်မလာသေးပါဘူးမစ္စတာအွန်လိုင်းရဲ့သူ့ယင်သမရတွေကိုအရင်ကလျှို့ဝှက်စောင့်ကြည့်ခဲ့လားဆိုရယ်နဲ့ပတ်သက်ပြီးအမေရိကန်သမရအင်ဘူရိုကမပြောပါဘူးဒါပေမဲ့လည်းမစ္စတာအွန်လိုင်းရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်တာမျိုးလုပ်မနေသလိုနောင်လဲလုပ်မှာမဟုတ်ဘူးလို့ပြောပါတယ်အမေရိကန်အနေနဲ့တိကျပြီးခိုင်မာမှုရှိတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာရည်ရွယ်ချက်မရှိဘဲပြပစုံစမ်းထောက်လှမ်းမှုတစုံတရာမလုပ်သလိုဒါဟာကမ္ဘာခေါင်းဆောင်တွေအတွက်ရောတာမန်နိုင်ငံသားတွေအတွက်ပါအကျုံးဝင်ပါတယ်လို့ NSA ရဲ့ပြောခွင့်ရ Net Price ကပြောပါတယ်ခင်ဗျာ
Ukraine ကိုရုရှားချူချုံမှုအတွက်လှုပ်ဆောင်တဲ့အစီအစဉ်တွေကိုဆွေးနွေးဖို့ American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီး Carter ရဲ့တပတ်ကြာဥရောပခီးစဉ်ဟာ Ukraine အရှေ့ပိုင်းကခွဲထွက်ရေးတမားတွေကိုပံ့ပိုးမှုပေးနေတယ်လို့အဆက်ဆွဲခံနေရတဲ့ Russia နဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာ American နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဦးတည်တာဖြစ်ပါတယ်။ Russia ကတော့ခွဲထွက်ရေးတပုံတွေကိုတပ်သားတွေတမားမဟုတ်လက်နက်တွေပေးတာမျိုးမရှိပါဘူး။ညင်းဆိုပါတယ်ဝန်ကြီးကာတာရဲ့ NATO ဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဒီကနေ့ဗုဒ္ဓဘူးနေမှာစတင်မှာဖြစ်ပါတယ်အနောက်နိုင်ငံတွေကရုရှားနဲ့ရန်သူဖြစ်ဖို့လုပ်နေတာမဟုတ်ဘဲလိုအပ်ရင်ကိုယ့်ကိုယ်ကိုကာကွယ်ဖို့လုပ်နေတာလို့ဝန်ကြီးကာတာကမနေ့ကအက်စတိုရီးယားနိုင်ငံမြို့တော်တာလင်းမှာပြောကြားခဲ့တာပါရုရှားနဲ့အကြမ်းဖက်ဖွဲ့ရဲ့ချင်းချောက်မှုအန္တရာယ်ကို NATO မဟာမိတ်နိုင်ငံတွေကာကွယ်နိုင်ဖို့အတွက်အမေရိကန်ကနေဘောတန်နိုင်ငံတွေအပါအဝင်ဥရောပ6နိုင်ငံမှာတန်ချက်ကာက250နဲ့တူလက်နက်ကြီးတွေနဲ့စစ်ပစ္စည်းတွေကြိုတင်ပြီးနေရာချထားမှာဖြစ်ကြောင်းဝန်ကြီးကာတာကမနေ့ကအကြေညာခဲ့တာပါအခုလိုလက်နက်တွေချထားမှာကိုဘောတိတ်နိုင်ငံတွေဖြစ်တဲ့အက်စတိုနီးယားလစ်သူအေးနီးယားနဲ့လတ်ဗီးယားနိုင်ငံတို့နဲ့အတူဘူလ်ဂေးရီးယားရူမေးနီးယားနဲ့ပိုလန်နိုင်ငံတွေကလက်ခံပြီးသဘောတူခဲ့ကြတယ်လို့လည်းမစ္စတာကာတာကသတင်းတောက်တွေကိုပြောပါတယ်ဒီစက်ပစ္စည်းတွေကိုဒေတာရင်းမှာလှည့်လည်ရွှေ့ပြောင်းပြီးစီးရေးလေ့ကျင့်မှုနဲ့တင်တန်းတွေကိုတုံနိုင်တယ်လို့လည်းပြောပါရတယ်။မနစ်ကရုရှားကယူကရိန်းခရိုင်းမီးယားကိုသိမ်းပိုက်ခဲ့တဲ့နောက်စီးရေးလေ့ကျင့်မှုတွေတိုးမြင့်ဖို့အတွက်နေတိုးခေါင်းဆောင်တွေသဘောတူခဲ့ကြပြီးနေတိုးမဟာမိတ်တွေရဲ့ဥရောပအရှေ့ပိုင်းဒေတာတလျှောက်တပ်ဖွဲ့တွေအလှည့်နဲ့ပြောင်းရွှေ့ဖို့အပြင်အဲ့ဒီမှာအရေးပေါ်အခြေအနေတုံးဖို့စစ်ပစ္စည်းတွေတိုးလောင်ဖို့ပါသဘောတူညီခဲ့ကြပါတယ်။
ဆိုရကိုရင်ကအပအမြောက်လုပ်ပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုဝေဖန်လိုက်ပါတယ်အမေရိကန်ဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်အများပြားအင်တာနက်ကနေခိုးယူခံခဲ့ရတဲ့အပေါ်တာဝန်ရှိသူတွေကဆက်ပြီးစုံစမ်းနေစေ နေချိန်မှာပဲအခုလိုအပြင်းထန်ဆွဆွဲလိုက်တာပါတရုတ်တာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲဒုတိယနေ့အင်္ဂါနေ့မှာအမေရိကန်ဘဏ္ဍာရေးဝန်ကြီးချက်လီဟုကအခုလိုပြောသွားတာပါစီးပွားရေးဆိုင်ရာလျှို့ဝှက်သတင်းချက်လက်တွေနဲ့အမေရိကန်ကုမ္ပဏီတွေရဲ့အမှတ်ပုံတင်ထားတဲ့ဤပညာတွေကိုတရုတ်အစိုးရကြောတော့နောက်ခံပြုပြီးစိုက်ဘာတိုက်ခိုက်မှုလုပ်ပြီးခိုးယူခဲ့တဲ့အပေါ်အထူးပဲစိုးရိမ်မိတယ်လို့ဝန်ကြီးလီဟုကပြောပါတယ်အဲဒီခွေမှုမှာနောက်ွယ်ကနေပါတယ်ဆိုတာကိုတော့တရုတ်အစိုးရကအပြင်းထန်ညှင်းဆို့ထားပါတယ်ဟက်ကာတွေဘသူဘဝဆိုတာခံမှန်းပြောဆိုနေကြတဲ့အပေါ်မှာလည်းအမေရိကန်တာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုဝေဖန်ပြောဆိုပါတယ်စိုက်ဘာရာဇဝတ်မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့အနီးကပ်လက်တွဲလှုပ်ဆောင်သွားဖို့တရုတ်နိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီကပြောပါတယ်စိုက်ဘာကနေသတင်းအချက်အလက်မျှဝေတာနဲ့ပတ်သက်ပြီးနိုင်ငံတကာလိုက်နာမယ့်လှုပ်ထုံးလုပ်နည်းတွေကိုတရုတ်ကထောက်ခံတယ်လို့လည်းဆိုပါတယ်ခင်ဗျာ
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါတဲ့အဖွဲ့တို့ကြားညှိနှိုင်းဆွေးနွေးမှုတွေကနေပြီးပြည့်စုံတဲ့သဘောတူညီချက်ချဖို့သတ်မှတ်ရနီးလာခြင်းမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေတားရှိရက်ဆိုင်ပြရမယ်ဘယ်လိုသဘောတူညီမှုမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့မနေ့ကအင်ကာနေညရုံးကပြက်ပြက်သားသားပဲပြောကြားလိုက်ပါတယ်။အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကို10နှစ်တာဆိုင်းငံ့ထားပြီးအလဲအလှယ်နေတဲ့အီရန်စီးပွားရေးကိုထိခိုက်နေတဲ့အရေးယူဒဏ်ခတ်မှုတွေရှော့ပေးအစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုနှစ်ဖက်ညှိနှိုင်းနေကြတာဖြစ်ပါတယ်။ဧပြီလအစောပိုင်းကသဘောတူညီချက်မူပေါင်းကိုချမှတ်နိုင်ခဲ့ပြီးတဲ့နောက်မှာပြီးပြည့်စုံတဲ့သဘောတူညီချက်ချဖို့သူတို့ကပဲဇွန်လ30ရက်နေ့ကိုသတ်မှတ်ခဲ့ကြတာဖြစ်ပါတယ်။10နှစ်12နှစ်လောက်ကြာအောင်ဆိုင်းငံ့ဖို့အတွက်သတ်မှတ်ထားတာကိုတော့လက်မခံနိုင်ဘူးလို့အယာတိုလာခါမေနီကပြောပါတယ်။ဒါအပြင်အီရန်ကသဘောတူညီချက်တိုင်းလိုက်နာမှုရှိမရှိတေချာစေဖို့လှုံ့ဆော်မှုအနေနဲ့စစ်ဆေးဖို့အတွက်အီရန်ရဲ့စစ်စခန်းတွေကိုနိုင်ငံကစုံစမ်းစစ်ဆေးသူတွေလာရောက်ခွင့်လည်းမပေးနိုင်ဘူးလို့ထပ်မံပြောဆိုခဲ့တာပါ။ဒါပြင်အီရန်အတွက်စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုသဘောတူညီချက်ရပြီးပြီးချင်းပယ်ဖျက်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။
ယူအေမေကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပေါ်ရုံနဲ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါဗျ။အရှိအလဲပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးဆက်မြန်ရောက်ကကူးဆက်ခံရသူနောက်ထပ်၄ဦးထပ်တိုးလာပြီးစေကူတမှုခံယူနေသူတွေကလူတချို့ရဲ့အခြေအနေအားစိုးရိမ်ရတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူကဒီကနေ့ပေါ်ရုံနဲ့မှာပြောဆိုလိုက်ပါတယ်။လက်ရှိမှာမတ်ရောဂါနဲ့စေကူတမှုခံယူနေသူ85ယောက်ဆေးရုံကဆင်းဝင်ပေးလိုက်သူ69ယောက်သေဆုံးသူ28ယောက်ရှိပြီမို့ဒီရောဂါကူးစက်ခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်း189ယောက်ရှိသွားပြီလို့တောင်ကိုရီးယားရောဂါဘုတ်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဆိုင်ရာဌာနအကြီးအကဲဂျီအောင်ဦးကျွန်းကပြောပါတယ်မနေ့ကထက်နှိုင်းယှဉ်မယ်ဆိုရင်စေကူတမှုခံယူနေသူ9ယောက်လျော့သွားပြီမတ်ရောဂါကြောင့်သေဆုံးသူအရေအတွက်အပြောင်းအလဲမရှိတဲ့အကြောင်းလူနာ69ရဲ့အခြေအနေအတည်ငြိမ်နေပြီး16ဦးကတော့စိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့မစ္စတာကျောင်းကပြောပါတယ်ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုယောဂါပိုးထင်းချုံရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟဲဒီကနေ့တွေ့ဆုံပြီးမတ်ရောဂါတိုက်ဖျက်ရေးဆိုင်ရာလုပ်ငန်းတွေကိုဆွေးနွေးကြပါတယ်အခုတောင်ကိုရီးယားမှာမတ်ရောဂါပိုးကူးစက်ဖြစ်ပွားနေတာဟာအချိန်အလဲပိုင်းဒေသမှာ2012ခုနှစ်တည်းကယောဂါပိုးစတွေ့ပြီးကြတဲ့အဆိုရဲ့အဲ့ဒီဒေတာအပြင်ဘက်မှာအကြီးမားဆုံးကူးဆက်ပြန်ပေါင်းမှုဖြစ်ပွားတာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါတယ်။ဟောင်ကောင်လွှတ်တော်အပြင်မှာချမ်းနေတဲ့ဆန္ဒပြစခန်းနည်းနည်းပါးပါးနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုဗိုလ်တပ္ထူးနေမှာအစိုးရအရာရှိတွေဖယ်ရှားရှင်းလင်းကြရမှာဆန္ဒပြသူတွေဘက်ကတော့ခုခံမှုမရှိသလောက်ပါ။အသက်82နှစ်အရွယ်ဆန္ဒပြသူဆိုင်းမွန်ဝမ်ကတော့တုံ့လုံးမှုမရှိဘူးလို့ပြောတယ်လို့လွန်ခဲ့တဲ့ရက်ပေါင်း200လောက်တွင်ဟောင်ကောင်ကသမိုင်းတွင်တဲ့ဖျက်ကိုမြင်ခဲ့ရတယ်လို့ဒီနေရာမှာစိတ်လှုပ်ရှားငိုကြွေးရတာတွေပင်ပန်းကြတာတွေကျင်နာမှုတွေနဲ့တူပဋိပက္ခတွေလည်းအများကြီးတွေ့ရတယ်လို့ပြောပါတယ်ဆန္ဒပြမှုတွေအရှိန်မြင့်ခဲ့တဲ့ပြီးခဲ့တဲ့စက်တင်ဘာလအစပိုင်းတုန်းကထောင်တောင်းချီတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်မှာဆန္ဒပြပြီးအုပ်ချုပ်ရေးမှုရွေးချယ်တဲ့ပုံစံပြောင်းလဲစေဖို့အတွက်ဖိအားပေးခဲ့ကြတာပါဆန္ဒပြသူတွေကိုမြေယိုဘုံတွေငေးယိုရေတွေပတ်ဖြန့်ပြီးဖြိုခွဲမှုတွေမအောင်မြင်ခဲ့တဲ့နောက်အာဏာပိုင်တွေကဆန္ဒပြမှုကိုခွင့်ပြုခဲ့ပေမဲ့သူတို့ရဲ့စခန်းအများပြားကိုတော့ဒီဇင်ဘာလထဲမှာပဲဖြိုဖျက်ပစ်ခဲ့ပါတယ်2012ခုနှစ် ဟောင်ကောင်အုပ်ချုပ်ရေးရွေးချယ်ရမှာဒီမိုကရေစီနှိမ့်ချမဲပေးရွေးပိုင်ခွင့်ဆန္ဒပြသူတောင်းဆိုမှုကိုတရုတ်ပြည်မကြီးကပယ်ချတယ်လို့ရွေးကောက်ပွဲဝင်ရောက်ရွေးခံမဲ့ပုဂ္ဂိုလ်အားလုံးတရုတ်ပြည်မကိုတစ္ဆာစောင့်တည်သူတွေနဲ့အဓိကဖွဲ့စည်းထားတဲ့ကော်မတီကပဲရွေးချယ်ပေးရမယ်လို့ဥပဒေချခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဟောင်ကောင်လွှတ်တော်ကဒီပြတ်ထန်းချက်ကိုဗီဒီယိုအာဏာသုံးပယ်ချပါတယ်အတိုက်ခံမှတ်တွေကပြုပြင်ပြောင်းလဲမှုကဒီမိုကရေစီတူယောင်ပေးဖို့လှုပ်တာလို့ရှုမြင်ကြတာမို့ပါအခုပြုပြင်ပြောင်းလဲမှုတွေမလုံနိုင်သေးတဲ့အတွက်ဟိုရင်ဥပဒေတိုင်းနဲ့အဖွဲ့ဝင်1200ပါတဲ့ရွေးကောက်ပွဲကော်မတီကအုပ်ချုပ်ရေးမှုကိုရွေးချယ်ပေးရမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ရွှေပြောင်းဝင်ရောက်ဖို့ကြိုးစားသူ1000ကျော်ဟာမသေးကြတဲ့အနာဂတ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်တချို့ကသူတို့ဒေသမှာကျန်ခဲ့တဲ့မိသားစုတွေအတွက်စိုးရိမ်ပြီးအိမ်ပြန်ကျင်နေကြပါတယ်အင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကခွာလာလန်ဆာစိတ်ကန်းအနီးဖြစ်တယ်လို့စောက်ထားတဲ့ယာယီစခန်းတစ်ခုမှာတော့ရွှေပြောင်းဝင်ရောက်သူ681ယောက်ရှိနေပြီးပင်လယ်ထဲမှာလာပေါင်းများစွာကြာပြီးတဲ့နောက်သူတို့ကိုကယ်တင်ထားတာပါအမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အဲ့ဒီလူတွေဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့တော်ခင်မျိုးသက်တို့ကကြင်ညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားမှာပဲအခုပထမအဦးဆုံးမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါကိုနားဆင်ရမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ပြည်ထောင်စုအတန်းလွင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်မှုအဖွဲ့ဘုတ်အဖွဲ့ဝင် Matthew Armstrong ဟာမြန်မာသမ္မတဦးသိန်းစိန်နဲ့ဒီကနေ့တွေ့ဆုံရမှာမြန်မာနိုင်ငံအတန်လွင့်မီဒီယာနဲ့အများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေအရေးအသွေးမြင့်မားလာစေဖို့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အများပြည်သူဝန်ဆောင်မှုလုပ်ငန်းပြုပြင်ပြောင်းလဲရေးမှာပြန်ကြားရေးဝန်ကြီးဌာနတည်ရှိပါဝင်နေမှုကိုလည်းအုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ကပြောဆိုဆွေးနွေးခဲ့ပါတယ်။သမ္မတနဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်သွားရောက်ခဲ့တဲ့ VOA ရန်ကုန်ရုံးအကြီးအကဲဒေါက်ကင်ဆိုးဝင်းကိုတောင်းရင်ဦးကဆက်သွယ်မေးမြန်းထားပါရှင
်။ဟုတ်ကဲ့ဒေါက်ကင်ဆိုးဝင်းဒီကနေ့ဒီ American အစိုးရရဲ့တာဝန်လုပ်ငန်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်ပေါ့နော်ဒီ Governor Armstrong ကနေပြီးတော့ဒီမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံတယ်ဒေါက်ကင်ဆိုးဝင်းလည်းပါသွားတယ်ဆိုတော့ဒီကနေ့သူတို့ဆွေးနွေးကြတဲ့အကြောင်းအရာလေးတွေအဓိကဘာအကြောင်းအရာဆွေးနွေးပြကြလဲခင်ဗျ။ဟု
တ်ကဲ့ဒီလိုပါကိုတောင်းရင်သမ္မတဦးသိန်းစိန်ကနေပြီးတော့ဒီ American တရားစုအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်ကြောင်းလေးတွေအစိုးရကတော့ပြည်ခေတ်အနေနဲ့ဒီမြန်မာဒီမိုကရေစီရဲ့ပြည်တွင်ကြောင်းလေးမှာလည်းပေါ့နော်အားဖြည့်ကူညီပေးဖို့သူကပြောနေနေဆိုပြီးတော့ကြိုးတွေစကားပြောနေတယ်အဲ့လိုပြောလိုက်ပါတယ်။ဒီမှာဒီမိုကရေစီကဒီအတမဲ့နေတယ်မှာလေးရချက်တွေရှိနေတယ်၊စင်ကွက်ချက်တွေလည်းရှိနေတယ်။ဒီဒီမိုကရေစီအစဉ်ကုကြရေးကဒီကလာလေရင်းနှီးနေရတဲ့ကြောင့်မလို့သူတို့အတွေ့အကြုံညံ့နေနေရပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအတန်းပြည်လုံငန်းဒီဒီယာနိုင်ငံမှာစောင့်ဆောင်ရေးမြန်မာရေးအတွက်အမေရိကန်တရားစုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပူးပေါင်းဆောင်ရွက်ပေးနိုင်မလဲဘယ်လိုဈေးမှစီပေးနိုင်မလဲဆိုတာကိုဒီလိုရှင်းပြကြတာပါ
ခုနအကူအညီပေးနေပတ်သက်လို့တိတိကျကျပေါ့ဘယ်အရေးအကူအညီပေးမလဲဆိုတာကိုဆွေးနွေးပြပါလား
ဒီလိုအမေရိကန်အတန်းအနေနဲ့လေဒီမြန်မာနိုင်ငံမှာအခုလက်ရှိလုပ်နေတဲ့အတန်းပြည်လုံငန်းတွေမှာပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒီမှာဒီ VOA အမေရိကန်အတန်းရဲ့အစီအစဉ်တွေကိုဒီ MRD နောက်ပြီးတော့ဒီ SkyNet ရောက်ပြီးဒီတက်မလို့အတန်းပြည်ဌာနကြီးရနေပြီးတော့ဆက်ဆင်ထုတ်လင်းပေးနေတာရှိပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ပြီးဒါတွေရှိနေတာနဲ့ရှိတာအပြင်ကိုထပ်ပြီးတော့ဒီလိုအပ်ချက်ပေါ့နော်။ဥပမာဒီတင်းမီယာလုံငန်းဒီတက်မလို့လုံငန်းမှာဒီတင်းနှန်းတွေပြို့လိုအပ်တယ်။ဥပမာဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုမှာတွားပြီးတော့ပြညာတင်ဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းဒီပူးပေါင်းကူညီဖို့ရှင်းပြပေးဆိုတာမျိုးပေါ့နော်ဟိုဒီကာဗနာအနေနဲ့ရှင်းပြပါတယ်ဒါပေမဲ့ဥပဒေချိန်အနေနဲ့ဟိုဘက်ကဘာပြန်ပြောလဲဆိုတော့တို့ဒီမီဒီယာဒရင်းမီဒီယာပြုလုပ်ကြောင်းလေးလုပ်ငန်းမှာတို့လုပ်နေတဲ့ဒီအများကြီးကပေါ်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်ရုပ်ဝင်တဲ့လုပ်ငန်းတွေကိုလေ့လာပါတဲ့လေ့လာတဲ့အခါမှာဒီထုတ်လုပ်နေတဲ့သတင်းစာတွေကိုလည်းကြည့်တာတဲ့အဲ့ဒီအခါမှာလိုအပ်ချက်တွေအများကြီးတွေ့ပါနေလေအဲ့ဒီလိုအပ်ချက်တွေကိုဘလို့အကြံကောင်းညံကောင်းကြီးပေးနိုင်မလဲဆိုတာကိုလည်းစဉ်းစားပြီးပါဆိုပြီးတော့ဒါပေမဲ့ဥပဒေချိန်ကနေပြီးတော့ဒီကာဗနာလက်ဒီအမ်စတရောင်းတိုက်တွန်းခဲ့ပါတယ
်အခု Governor Armstrong နဲ့တွေ့ဆုံတဲ့အခါမှာလက်ရှိဘူပေါင်းဆောင်မှုအပြင်ပေါ့နော်ဒီဘက်ကနေပြီးတော့ Governor Armstrong ကနေပြီးလက်ရှိပြန်ကြားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စူးရင်စရာအခြေအနေသူ့ဘက်ကမြင်တာတွေရောပြောပါလားခင်ဗျ
ပြောပါလေသူကဒီအများကြီးသူဝန်ဆောင်မှုမီဒီယာလုပ်ငန်းလုပ်နေတဲ့ဆိုတဲ့နေရာမှာဒီအများကြီးသူဝန်ဆောင်မှုလုပ်ငန်းပြည်ပြည်နာကြောင်းခဲ့တာနဲ့အမြဒီမြန်မာနိုင်ငံရဲ့တရားရေးဝန်ကြီးဌာနရဲ့အခမ်းအနားကိုလည်းသူကမျိုးလုံးထုတ်ပါတယ်အဲ့ဒါကြတော့ဒီဌာနနာတဲ့ပတ်သက်ပြီးတော့ပြည်ရေးဝန်ကြီးအင်းရထုတ်ကားပြီးတော့ဒီခေါ်တိုင်းလည်းပြည်ထောင်စုရှိကိုခေါ်သွားပြီးပြည်ထောင်ရှင်းလင်းပြီးရှင်းလင်းပြီးတော့ရှင်းလင်းသွားပါတယ
်ဟုတ်ကဲ့အဲ့တော့ပြည်ညာရေးဝန်ကြီးဌာနကိုလည်းတီးကြားသွားတဲ့သဘောပေါ့
ဟုတ်ပါတယ်ဟုတ်ပါတယ်ဝန်ကြီးသမ္မတနဲ့တွေ့ပြီးရခါမှာပြည်ညာရေးဝန်ကြီးဌာနကိုတီးကြားသွားပြီးတော့ပြည်ညာရေးဝန်ကြီးနဲ့ဖြတ်ပြီးရှင်းလင်းပါတယ်ဒီစိတ် ခုဒီဘလို့ပေါ့နော်ဒရင်းမီဒီယာမြန်မာနိုင်ငံအစ်ပြင်းကြောင်းနဲ့ဥပဒေစင်မှာဒရင်းမီဒီယာလောကလည်းပြင်းကြောင်းတွေလုပ်နေတယ်အဲ့လိုလုပ်နေတဲ့ခါမှာဒီအမျိုးသူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့ဝီဥရထွက်ကနေပြီးတော့ရှင်းကြပါတယ်ဒီဂါဗနာမက်ဒူရမ်ချောင်းကနေပြီးတော့ဒီပြင်းကြောင်းတွေလုပ်နေတာနဲ့အများဒီဒီမနက်ငယ်လေးပြန်ကြေးကိုဆိုင်ခန်းကနာကိုလည်းမျိုးကုန်ထုတ်ပါတယ်အဲ့ဒီခါမှာဝီဥရစကန်ပြီးတော့ဒီလိုမျိုးပြည်ပြည်ကြောင်းတွေထွက်လာတာနဲ့အမများတခြားဒီမိုကရေစီနိုင်ငံတွေမှာလည်းပြန်ကြေးကိုဆိုင်ကမရှိပါဘူးတဲ့အဲ့တော့နောက်သာတက်လာတဲ့အစိုးရတက်လာခဲ့လို့ရှိရင်အစိုးရကပြောင်းလဲပြီးတက်လာခဲ့လို့ရှိရင်ဒီပြန်ကြေးကိုဌာနဆိုတာမရှိတော့ဘဲနဲ့ဆက်ရည်ကိုဌာနအနေနဲ့ပဲဆက်ပြီးတူရှိနေတဲ့ဘောပေါ့နော်အဲ့ဒီခါမှာလည်းဒီအတန်းနဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဒီဥပဒေတွေမှာလည်းအခုတည်းရေးဆွဲနေတယ်မရှိပါဘူးအဲ့ဒီရေးဆွဲတဲ့နေရာမှာဒီ lighting တွေထပ်ပေးလာလို့ frequency တွေထပ်ပေးလာလို့ဒီဟာတွေကဒီဆက်ပြီးဥပဒေဌာနအနေနဲ့ဆက်ပြီးတော့ကိုယ်ဆောင်ရမှာဖြစ်တဲ့ပြဿနာလို့ပြန်ကြိုင်းဥပဒေဌာနဆိုတတိယနဲ့ပေါ့လေပြန်ကြိုင်းဥပဒေဌာနအခန့်ကဏ္ဍညော့တော့ပြီးတော့ဟိုဥပဒေဆောင်ရတဲ့ဘောလို့ရှိတယ်ပြောပါလေကိုတိုင်းနောက် sky net အဲ့ဒါကိုကိုယ်ကြွားပြီးလေ့လာပြီးတော့သူတို့လည်းဘယ်လိုရှိချက်ပြီးတော့တိုးတက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးဖြစ်ပါတယ
်။သမရဦးသိစိန်နဲ့တွေ့တဲ့အခါမှာ BBG လောက်ခံဒီအတန်လွင်ဌာနတွေအထူးပြု view နဲ့ပတ်သက်လို့ရောဗာများပြောတာရှိပါလဲခင်ဗျ။
CEO ဆိုတော့သမရကြီးကပြောတာတော့သူကြောင်းဆောက်ဘွားတွေက CEO ကိုတောက်ဆောင်လာတယ်နားဆောင်လာခဲ့တာပါတဲ့ CEO ကဒီမှာလူအတန်ထွေနေနိုင်ငံသားတရင်းဌာနထဲမှာတော့တက်တန်းအရှိဆုံးနဲ့ဟိုအရှိဆုံးအဖြစ်နဲ့ပြန်မှတ်ကြည့်ပြီးတော့ဟိုနေရာလူတင်ဒီနည်းစားပြီးနားထောင်နေဆိုတာကိုသမရကြီးကပြောပါတယ်။
အခုလိုတွေ့ဆုံဆွေးနွေးပွဲမှာတမ္မတဦးသိန်းစိန်နဲ့အတူတမ္မတယုံဝင်ကြီးဦးစိုးသိန်းနိုင်ငံခြားရေးဝင်ကြီးဦးဝနမောင်နဲ့ပြန်ခြားရေးဝင်ကြီးဦးရဲထွတ်တို့အပါအဝင်အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်မစ္စတာအမ်စထရောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒါရက်မီရှဲလ်ရန်ကုန်မြို့အမေရိကန်တပ်ရုံးကနိုင်ငံရေးဆိုင်ရာအရာရှိဂျက်ဖရီဝါနာ VOA အရှိနဲ့အာရှပစိဖိတ်ဌာနအကြီးအကဲဝီလျံဘောင်းနဲ့အတူVOA မြန်မာဌာနရဲ့ရန်ကုန်ဘူရိုအကြီးအကဲဒေါခင်ဆိုးဝင်းတို့လည်းပါဝင်ပါတယ်။ BBG အုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ဟာပထမနေ့တုန်းကတော့လူမှုအဖွဲ့အစည်းတွေကလူငယ်တွေနဲ့ American Center မှာတွေ့ဆုံပြီးသတင်းမီဒီယာတွေနဲ့ပတ်သက်လို့လူငယ်တို့ရဲ့အမြင်ကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံခြားရေးသတင်းထောက်များအသင်းတိုက်မှာလည်းမြန်မာသတင်းသမားတွေနဲ့မြန်မာသတင်းမီဒီယာအခြေအနေတွေကိုလည်းတွေ့ဆုံမေးမြန်းခဲ့တာပါ American ပြည်ထောင်စုအတန်လွင့်လုပ်ငန်းတွေရဲ့မြန်မာနိုင်ငံအတွင်းအခြေအနေနဲ့မြန်မာလူထုနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုစတာတွေကိုလေ့လာဖို့အတွက် BBG အုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ဟာမြန်မာနိုင်ငံကို3ရက်ကြာခီးစဉ်ရောက်ရှိနေရဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေနားဆင်ရမှာတော့ပလောင်ဒေတာစစ်ရေးတင်းမာမှုနောက်ဆုံးရအခြေအနေတွေကိုနားဆင်ရမှာပါပလောင်လက်နက်ကင်တပ်နဲ့မြမတပ်မတော်တို့အကြားဒီနေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုဝါပီတောင်ပိုင်းမှာလည်းစစ်ရေးတင်းမာမှုတွေဖြစ်နေပါတယ်အစိုးရအတက်နဲ့နေဆင်ဆိုသလိုတိုက်ပွဲတွေဖြစ်နေတဲ့ပလောင်တပ်ဖွဲ့ကလာမဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးတိုးတက်ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ဖို့အဖြစ်ခက်ရက်ဆဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကအရေးကြီးတယ်လို့ပြောဆိုလိုက်ပြီးတစ်ဖက်မှာလည်းပလောင်တက်ဖွဲ့ထိန်းချုပ်ရာဒေသတွေကိုစစ်ရေးပြင်ဆင်မှုတွေကိုအစစ်မြစ်တုံးမြစ်လိုက်တယ်လို့လည်းကြေညာလိုက်တာပါမတ်တင်ကြီးထိုက်ကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကိုကန့်လက်နက်ကိုင်တာ MNDAA နဲ့မြန်မာဆိုရတပ်တို့ထိတ်တိုက်တွေ့ခဲ့ကြတဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့တောင်ပလောင်တက်ဖွဲ့ကကိုကန့်တို့ရဲ့မဟာမိတ်ဖြစ်ပါတယ်လို့ကြေညာပြီးမြန်မာဆိုရတပ်နဲ့တိုက်ပွဲတွေဆင်နေနေတာဒီကနေ့ဒီချိန်ထိဖြစ်ပါတယ်ဒီကနေ့မှလည်းရှမ်းပြည်နယ်နန်းဆန်မြို့နယ်ထဲမှာနှစ်ချိန်တိုက်ပွဲဖြစ်ခဲ့တယ်လို့ပလောင်ပြည်နယ်လူမျိုးရေးတပ်ဦးလို့လည်းခေါ်တဲ့ TNL ရဲ့အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးတားဖုံကျော်ကပြောပါတယ်
အဲကျွန်တော်တို့အခုတိုက်ပွဲတွေလည်းရှိနေပါတယ်ဒီနေ့လည်းတိုက်ပွဲရှိတယ်မနေ့ကလည်းရှိတယ်ဆိုတော့အစိုးရတပ်ဖက်ကတော့ကျွန်တော်တို့ဒေသဖက်ကိုဒီလိုပူပြင်းအင်အားတွေတူချဲလာတယ်အဲတချို့တမလိုက်ထက်ဝင်လာတဲ့ဟာတွေရှိပါတယ်ဆိုတော့အစိုးရဖက်ကတော့စစ်စင်ကြီးတွေပူပြောများတူလာတဲ့သဘောရှိတယ်လို့ကျွန်တော်တွေ့ပါတယ်ဆိုတော့တိုက်ပွဲတွေကတော့နေ့စဉ်ပုံမှန်ထက်ရှိနေပါတယ်ထိတွေ့မှုတွေကတော့အဲဒီကနေ့ကကျွန်တော်တို့ဒီနမ်ဆန်မြို့နယ်အဲထဲမှာကျွန်တော်တို့အိမ်မှာယူရမှာကျွန်တော်တို့နှစ်ချိန်တိုက်ပွဲထိတွေ့မှုဖြစ်ပါတယ
်တိုက်ပွဲတွေရှိနေတဲ့ခြားကပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး TNL ရဲ့ဗဟိုကော်မတီအစည်းအဝေးကိုတပ်မှုအုပ်ချုပ်ရေးမှု80လောက်နဲ့ပြုလုပ်ခဲ့ပါတယ်ပလောင်တပ်ခြေကုပ်ယူထားရာမိုးကုတ်မန်တုံနှန်ခမ်းကုတ်ခိုင်တို့ကဒေသတွေကိုပလောင်လက်နက်ကိုင်တပ်ရဲ့အုပ်ချုပ်ရေးအဆင့်တိုးမြင့်ခဲ့တယ်လို့ပဲတပ်ကလည်းအင်အားတိုးချဲ့ခဲ့ပါတယ်ဒီလာဇန်ပိုင်းကချင်းပခဲ့တဲ့ကင်းပြည်နယ်လော်ခီလာညီလာခံမှာ တိုင်းသားလက်နက်ကိုင်တွေအားလုံးပါဝင်မှမြန်မာအစိုးရနဲ့အပြစ်ခတ်ရက်စင်းမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံပြီးလက်ရှိမှာလည်းမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားဆွေးနွေးမှုတွေမှာပလောင်လက်နက်ကိုင်ကိုယ်စားလှယ်ပါဝင်တက်ရောက်နေတယ်လို့လည်းဗိုလ်မှူးကြီးတာပုံကျော်ကပြောပါတယ်မြန်မာအစိုးရဘက်ကတော့အခုချိန်ထိပလောင်လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ DNLA ကိုအတိအမှတ်မပြုသေးပါဘူး။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ရှားမှုတွေကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ပလောင်လက်နက်ကိုင်တပ်ရဲ့အထွေထွေအတွင်းရေးမှူးဖြစ်သူဗိုလ်မှူးကြီးတာပုံကျော်ကအခုလိုပြောပါတယ
်။အခုတန့်ခရီးကတင်လာတဲ့ဟာလောက်ပဲဆိုရင်တော့တော်တော်လေးကိုကျွန်တော်တို့80ရှောက်နိုင်မဲ့အနေအထားနဲ့ကျွန်တော်တို့အခက်အခဲရှိနိုင်အောင်မယ်လို့ကျွန်တော်မြင်ပါတယ်။အဓိကကတော့အဓိကကျတဲ့ပုံမှန်တွေကိုပြင်ပိုင်ခွင့်မရှိဘူးဆိုရင်တော့နော်အဲ့တော့မတန်တော့436လို့မျိုးနော်59စာလုံးလို့မျိုးတာမျိုးတွေကတကယ်ကိုစဉ်းစားပြီးတော့တခြားပြင်နိုင်ဖို့လူမယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါတွေမှာစပြီးမှပြင်နိုင်သေးဘူးဆိုရင်တော့ဒါတွေကအပေါ်ရန်ပြင်ဆင်မှုလောက်ပဲဖြစ်တယ်ကျွန်တော်တို့တကယ်ကိုနိုင်ငံရေးပါတီအနေနဲ့ဝင်လှုပ်ရှားနေတဲ့ကျွန်တော်တို့ဒီ NLD အဖွဲ့ချုပ်တွေအနေနဲ့တခြားပိုင်းနာပါတီအနေနဲ့ရောကျွန်တော်ဆောင်ရွက်မှုတွေအကန့်အသတ်တော်တော်များတယ်လို့ကျွန်တော်မြင်ပါတယ်အဓိကကတော့ကျွန်တော်နိုင်ငံသားတယောက်ဖြစ်လာပြီဆိုရင်နိုင်ငံသားအခွင့်အရေးအပြေဝရရှိတင်ပါလေနော်ဟိုကျွန်တော်တို့လူတူတယောက်ဟိုအကိုပဲတီးရွယ်ပြီးတော့မှပြတ်ထားတဲ့ဥပဒေတွေကကျွန်တော်နိုင်ငံအတွက်တော်တော်လေးကိုအဆမတန်နစ်နာလွန်ပါလေဆိုတော့ဒါတွေကတေးချာဆွေးနွေးပြီးတော့မှပြင်ဆင်ဖို့လိုအပ်လိမ့်မယ်လို့ကျွန်တော်မြင်ပါလေ
မြမတက်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာတက်ရင်အားတိုးချလာတဲ့အပေါ်မှာသတိရှိကြဖို့နဲ့ပလောင်လက်နက်ကိုင်တပ် TNL ဘက်ကတော့ခုခံကာကွယ်ဖို့အဆင်သင့်ရှိတယ်လို့လည်းသူကပြောခဲ့ပါတယ်တချိန်တည်းမှာပဲဝါပြည်တောင်ပိုင်းမှာလည်းမြမဆိုးရတက်နဲ့အင်အားကြီးဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရရဲ့တက်တို့ကြားစီရေးတင်းမာမှုရှိနေပါတယ်ဝါတက်တို့ရဲ့ပြောခွင့်ရဦးအောင်မြင့်ကအခြေအနေကိုအခုလိုပြောပါတယ
်တင်းမာမှုတော့နည်းနည်းလေးရှိတယ်အဲဒါပေမဲ့ဒီခုတော့ပြဿနာကတော့နည်းနည်းငြိမ်းနေတယ်အဲကိစ္စကတော့ပြေလည်သွားပါပြီပြေလည်သွားပြီးနောက်ထပ်ဖြစ်ကိစ္စနဲ့ဟောတောင်းပိုင်းပါပဲမိုင်းတော်မိုင်းတော်ပုံပါခြင်းပဲပါ
ဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့ခွင့်ပြုချက်နဲ့တစ်တော်ကျိုးဝိုင်းအတွင်တစ်ခိုးထုတ်သူတွေကိုမြန်မာတပ်မတော်ဘက်ကဒီလအစောပိုင်းမှာဝိုင်းဝန်းဖမ်းဆီးခဲ့ပြီးတဲ့နောက်မှာဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့မြန်မာအစိုးရတပ်တို့ကြားဖြစ်ခဲ့တဲ့တင်းမာမှုတွေကအခုချိန်ထိရှိနေသေးတာဖြစ်ပါရဲ့ရှင်
မတငီထိုက်ပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရမှာပါအင်ဒိုနီးရှားအစိုးရကကယ်တင်ပေးခဲ့တဲ့ပင်လယ်ထဲမျောနေတဲ့လေဆီးပြေးဒုက္ခသည်ပေါင်းထောင်ကျော်တို့ဟာမြေရာတဲ့အနာဂတ်နဲ့ရင်ဆိုင်နေရပါတယ် Returner သတင်းတပုတ်ကိုအခြေခံပြီးမှနန်းလောင်ကတင်ပြထားပါတယ်ရှင
်အင်ဒိုနီးရှားအနောက်မြောက်ပိုင်းကွာလာလန်ဆာကမ်းခြေအနီးမှာရွှေပြောင်းဝင်ရောက်သူပေါင်း681ဦးကိုယာယီရွက်ဖြင့်တဲရင်နဲ့နေရာချထားပေးပါတယ်ပင်လယ်ထဲလှချကြအောင်မျောနေခဲ့ပြီးတဲ့နောက်သူတို့ကိုဒီနေရာခေါ်လာခဲ့တာပါအများစုကတော့မြန်မာပြည်ကဆိုရဲသူတို့အခေါ်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ကဖြစ်ပြီးနှိပ်စက်ညှဉ်းပန်းမှုနဲ့ဆင်းရဲမွဲတေမှုကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့ဆိုပါရယ်သူလူစားတခုတွေကိုမိခိုနေတဲ့မိသားစုအတွက်အစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းနေထိုင်သူမိုဟာမက်အဗ်ဒူရဟီမ်ကအခုလိုပြောပါရယ
် We stay on one month we know how
ဒီမှာရောက်နေတာတလားလောက်ရှိပါပြီနောက်ပိုင်းကကျွန်တော်မိသားစုတွေအချင်းတွေကောင်းမကောင်းလဲကျွန်တော်တို့မသိပါဘူးဒါကြောင့်ချက်ချင်းအိမ်ပြန်နိုင်အောင်ကျွန်တော်တို့အစိုးရကိုတောင်းဆိုပါရယ်
ပြီးခဲ့တဲ့လကလူကုန်ကူးသူတွေထွက်ပြေးသွားခဲ့ပြီးတဲ့နောက်ပင်လယ်ထဲမျောနေတဲ့ရွှေပြောင်းနေထိုင်သူပေါင်း3000ထဲမှာရဟီမ်ကတယောက်အပါအဝင်ပါအများစုကနေမကောင်းဖြစ်နေပြီးဆာလောင်ငတ်မွတ်နေတဲ့သူတို့ကိုမလေးရှားနဲ့အင်ဒိုနီးရှားအစိုးရကကယ်တင်ပေးခဲ့တာပါရာဇဝတ်သားတွေရဲ့မလေးရှားနဲ့အင်ဒိုနီးရှားကိုသွားရာအများဆုံးအသုံးပြုတဲ့လမ်းကြောင်းမှာထိုင်းနိုင်ငံကပထမဆုံးရပ်နားတဲ့နေရာဖြစ်ပါတယ်မလေးရှားမှာအလုပ်လုပ်နေတဲ့ဆိုရဲသူ့ယောက်ျားကိုရှာဖို့ကလေး3ယောက်နဲ့ထွက်လာတဲ့အသက်28နှစ်အရွယ်ဇီဒက်ဘီဂေါင်ကတော့အင်ဒိုနီးရှားမှာတောင်းတင်နေပါဗျ။မိဆွေတယောက်ကသစင်သူ့ကိုသူ့ယောက်ျားကပြန်တွေ့လို့ခုဆိုမိသားစုတွေပြန်ဆုံပြီးတတိယနိုင်ငံတစ်ခုမှာအခြေချဖို့မျှော်လင့်နေကြပါဗျ။ဘီဂေါင်ကခုလိုပြောပါဗျ
။မလေးရှားတယောက်ကလည်းမလေးရှားကိုရှိ
မလေးရှားကကောင်းတယ်အင်ဒိုနီးရှားလည်းကောင်းတယ်နောက်ထပ်ဘယ်ကိုသွားမလဲဆိုတာတော့မသိပါဘူး။ဒါပေမဲ့ဘယ်ကိုပဲရောက်ရောက်ကျမတို့ပြောပါတယ်
သူကလေးနှစ်ယောက်ကမြန်မာပြည်မှာကျန်နေပါသေးတယ်။နိုင်ငံတကာရဲ့အကူအညီနဲ့ရွှေ့ပြောင်းနေထိုင်သူတွေကိုပြန်လည်နေရာချထားရင်းနဲ့နေရာပြန်ပို့ရေးအစီအစဉ်နဲ့အင်ဒိုနီးရှားနဲ့မလေးရှားအစိုးရကကူညီပေးနေပါဗျ။ပြန်လည်နေရာချထားရေးလှုံ့ဆော်မှုတနည်းဆိုတဲ့အချိန်ကတိုးတောင်းလို့နေလို့အင်ဒိုနီးရှားအခြေစိုက် Gudanyo Foundation ထူထောင်သူ Lilian Fang ကအခုလိုပြောပါတယ
်။ One year sounds like a long time but it's not actually a long time.
တနည်းဆိုတာကြားရင်အကြာကြီးထင်ရပေမဲ့တကယ်တော့မကြပါဘူး။ဒါကြောင့်ပြောဆိုဆွေးနွေးနေကြတာတွေတခြားရွေးစရာတွေစဉ်းစားတာမျိုးတွေကိုခက်မြမြန်လုပ်ဖို့လိုတယ်လို့ထင်ပါတယ်
ရွှေပြောင်းနေထိုင်သူတွေကိုကန်းကိုကဲတင်လာပြီးမကြခင်မှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြည်လည်နေရာချထားရေးအတွက်အထောက်အကူဖြစ်အောင်သူတို့ကိုမပုံတင်စည်းရင်ကောက်ယူရာတွေလုပ်ပေးပါတယ်ဒီကိစ္စကိုအပြေရှာတဲ့နေရာမှာတခြားနိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုတွေလိုအပ်တယ်လို့အင်ဒိုနီးရှားဆိုင်ရာ UNHCR ကိုယ်စားလှယ်ကအခုလိုပြောပါရယ်
We are doing everything we can
ဒီလိုနဲ့တင်းတော်တဲ့အဖြစ်တစ်ခုအများဆုံးတွေ့အောင်ကျွန်တော်တို့တတ်နိုင်သလောက်လုပ်နေပါတယ်ဒီနေ့အတွင်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကြိုးစားလုပ်ကိုင်နေတာဖြစ်လာရင်တော့သိကောင်းတာပေါ့ဗျာဒါတွေကတခြားနိုင်ငံတွေပူးပေါင်းပါဝင်မှုအပေါ်မူတည်နေပါတယ်ဒါကြောင့် UNHCR ကဒီကိစ္စကိုဆုံးဖြတ်တာမျိုးမဟုတ်ပါဘူး
မြန်မာပြည်ကနေနှိမ့်ဆက်ညှဉ်းပန်းမှုကြောင့်ထွက်ပြေးလာကြရတဲ့ဆိုတော့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကလူတွေဟာလူမောင်ခိုကူးသူတွေကတဆင့်ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနဲ့ခိုးဝင်ဖို့နှစ်ပေါင်းများစွာကြိုးစားနေကြတာပါပြီးခဲ့တဲ့လကထိုင်းအစိုးရကလူကုန်ကူးသူတွေကိုသူတို့နိုင်ငံထဲမဝင်နိုင်အောင်နှိမ်နှင်းခဲ့တာကြောင့်လူကုန်ကူးသူတွေဟာရွှေ့ပြောင်းနေထိုင်သူတွေအပြည့်ပါတဲ့လေတွေကိုပြစ်ပြီးထွက်ပြေးသွားခဲ့ပါတယ်ဒေသရင်းပင်လယ်ပြင်မှာမျောနေတဲ့လေဆီပြေသူတွေကိုရှာဖွေကယ်တင်ရေးတိုးမြင့်လှုံ့ဆော်ဖို့အရှိတောင်အာရှနိုင်ငံတွေကမေလ29ရက်နေ့မှာသဘောတူခဲ့ကြပါတယ်။ဒီကိစ္စထဲမှာပါဝင်ပတ်သက်တဲ့နိုင်ငံတွေကဘန်ကောက်မှာတွေ့ဆုံဆွေးနွေးခဲ့ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကြေကြေပြန်ပြန်လှုံ့ဆော်ဖို့ပြဿနာရဲ့ရင်းမြစ်ကိုကင်တွယ်ဖို့အချက်အလက်တွေကိုသဘောတူညီခဲ့ကြပါတယ်။ဒီပြဿနာဟာသူကြောင့်မဟုတ်ဘူးလို့ညှင်းဆန်နေတဲ့မြန်မာအစိုးရကိုစိတ်အနှောက်အယှက်မဖြစ်အောင်ဆွေးနွေးပွဲအတွင်းစကလုံးအတုံးအုံတွေကိုဂရုတစိုက်ရွေးချယ်တုံ့ဆွဲခဲ့ကြပါတယ်ရှင်။
မနန်းလောင်ပြောပြသွားတာပါအခုတော့ကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါရရှင်နောက်နှစ်နာရီမှာထုတ်လွှင့်မယ့်အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာသခင်ကန္တမြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကန္တတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကို LINE တိုမီတာ24 25 32နဲ့53တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလိုင်းကြောင့်လူ900ထက်မနည်းသေဆုံးခဲ့ရပြီးဒီကနေ့အထိအပူချိန်ရော့ကျသွားမယ့်အရေးလက္ခဏာမတွေ့ရသေးပါဘူးလူဦးရေတန်း20ရှိတဲ့မြို့မှာလျှက်စစ်တပ်အပြတ်တောက်တာကြောင့်ပန်ကားတွေ4ပေးဆက်တွေကိုဖွင့်လို့မရတဲ့အတွက်အခြေအနေပိုဆိုးနေတာပါအခုဆိုရင်အပူတံကိုခံနိုင်အောင်ကြိုးစားတဲ့အနေနဲ့လူများပြားဟာလမ်းတွေပေါ်မှာထွက်အိမ်နေကြပါတယ်ဒေသရင်းဆေးရုံတွေမှာအရေးပေါ်အခြေအနေကြီးညာထားပြီးစစ်ဘက်ဆရာဝန်တွေကလည်းကူညီကူတာပေးနေပါတယ်ကရာချီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအပူချိန်45ဒီဂရီဆယ်စီယပ်အထိရောက်ရှိသွားခဲ့တာပါအရှိအလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ယောဂါနောက်ထပ်ကူးစက်ခံရသူ၄ဦးထပ်တိုးလာတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်လက်ရှိမှာမတ်စ်ယောဂါနဲ့စေကူတာမှုခံယူနေသူ85ယောက်ဆေးရုံကဆင်းခွင့်ပေးလိုက်သူ68ယောက်တေဆုံးသူ28ယောက်ရှိပြီးမို့ဒီယောဂါကူးစက်ခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်းက189ယောက်ရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားယောဂါဘုတ်တင်းကျော်ရေးနဲ့ကာကွယ်ဆိုင်ရာဌာနအကြီးအကဲကပြောပါတယ်လက်ရှိပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့သူ့အရင်သမ္မတနှစ်ဦးတို့ရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆက်ဆက်ချက်တွေနဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိဘဲနိုင်ငံလုံးကြုံရေးကိုချင်းကြောက်တဲ့ဘလို့လောက်ရမျိုးကိုမဆိုပြင်သစ်နိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြင်သစ်သမ္မတရုံးကပြောပါရယ် WikiLeaks ကထုတ်ပြန်လိုက်တဲ့ထောက်ထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Orlan ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်မှာဒီထွက်လာတဲ့ထုတ်ပြန်ချက်မှာအဲ့ဒီလိုပြောထားတာပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ဟာနောက်ဆုံးပြင်သစ်သမ္မတ3ဦးပေါ်တချို့လို့စောင့်ကြည့်ခဲ့တယ်လို့ WikiLeaks မှာဖော်ပြထားပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုအတွက်ဒီပေါ်တုံ့ပြန်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဆွေးနွေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဝန်ကြီး Carter ရဲ့တပတ်ကြာဥရောပခီးစဉ်ဟာယူကရိန်းအခြေပိုင်းကခွဲတဲ့ရေးသမားတွေကိုပံ့ပိုးမှုပေးနေတယ်လို့အဆွတ်ဆွဲခံနေရတဲ့ရုရှားနဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာအမေရိကန်နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဦးတည်တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Grill ဖြစ်ပါတယ်ရှင်။ကျမနန်းလက်ဖိုက်ပါ။ည9နာရီမှာတခါချက်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.